ဟုတ်ကဲ့ခင်ဗျာဒီနေ့တာမွေတရားရုံးမှာပေါ့လေ
ဟုတ်ကဲ့ပြောပါ
ဒီအမှုရင်ဆိုင်တဲ့အခြေအနေလေးပေါ့လေဆိုတော့ကျွန်တော်နည်းနည်းပြောပြပါအောင်ခင်ဗျာ
ဒီနေ့ဟာဆရာတော်ကြီးကိုဆွဲရအမှုဟာနှမှုပေါ့ဗျာနှမှုမှာတခုကတော့တို့တို့ဒီ29နဲ့ဆိုတဲ့ဥပဒေပေါ်မှာစရီးနဲ့ဆွဲရပေါ့ဗျာအခုကတော့295ပေါ့စကြီးနဲ့ဆွဲရပေါ့အဲ့တော့အမှုနှမှုမှာဒီဥပဒေပေါ်မှာ20မြင်းဆောင်90ပေါ့ဗျာအဲ့ဒီဟိုကတော့ပြည်တယ်6လပဲရှိပါတယ်ကော295ကာကြီးကတော့ပြစ်ဒဏ်2နှစ်ရှိပါတယ်ဒါပေမဲ့ non relevant offense မှာအမကမပေးနိုင်ဘူးသူကြီးကွာပြီးယူဆရတာပေါ့အမကမပေးနိုင်ဘူးကျွန်တော်ပြောပါဦးနော်အမကမပေးနိုင်ဘူးယူဆရပုံမှာပ
ါဟုတ်ကဲ့
295ကာကြီးကတော့တန်တော်ညင်တော်ကိုဆောင်ရွက်တဲ့ပုံမှာပါပဲနောက်တစ်ခုကတော့ကျွန်တော်တို့ဥပဒေပုံမှာဒီဥပဒေပုံမှာ14ပေါ့နော်တန်ခါဖွဲ့စည်းရဥပဒေပုံမှာ14အဲ့ပုံမှာပါတယ်ဆိုတော့တန်ခါဖွဲ့စည်းအစီအစဉ်ရနေပြီးတော့ရည်ရွယ်ဆုံးမရဲဟောမလိုက်နာတဲ့ချက်အဲ့ဒီအမှုနှမှုမှာတမှုစစ်တယ်ပေါ့ဗျာဟုတ်295ပုံမှာတော့ကာကြီးပုံမှာအမှုကတော့စစ်ဖြစ်တယ်ဟုတ
်ကဲ
့စစ်ပြီးတဲ့အခါကျတော့ကျွန်တော်ဆရာတွေအားလုံးကိုအမကကျွန်တော်ကဆောက်ထားတယ်အမကပေးပါဆိုလိုသူကြည့်ဝင်ပေးပါပေးပါလို့ဆောက်ထားတဲ့အခါကျတော့ဆရာတွေတရားရုံးကနေပြီးတော့အစိုးရရှိနေရတယ်မကန့်ကွက်ဘူးအမကပေးဘူးအဲ့ဒါနဲ့ကျွန်တော်အမကရပြီးတော့ဆရာတွေအားလုံးပြီးပြတ်ဖြစ်သွားပါတယ်ဟု
တ်ကဲ့ဆိုအခုကအမှုကတော့ဂွင်းလုံးကျွတ်လွတ်ပေးတာတော့မဟုတ်ဘူးအာမခံပေးတာပဲပေါ့အဲ့အစ်စင်ပဲရှိသေးတယ်ပေါ့နော်ဟု
တ်ဒါပေါ့အမှုကတန်လိုင်းကြီးရှိသေးတယ်ဒီအာမခံပေးတာပဲရှိပါ
တယ်ဒါဆိုရက်ချင်းထပ်ပေးတာပါဒီလားခင်ဗျဟု
တ်ကဲ့ရက်ချင်းက28ရက်ထပ်ပေးတာပါလေဟုတ်ကဲ
့ဟုတ်ကဲ့အခုအခြေအနေရပေါ့လေဟိုဆရာတော်တွေကိုသင်္ကန်းပြန်ပြီးတော့စီးကွင်ပေးတဲ့ကိစ္စရောဟိုဒီအမှုနဲ့ရောပတ်သက်ပါသေးလားခင်ဗ
ျဘုရားဘာသာရေးအနေနဲ့ကတော့ဒီအကြိမ်ရရှိနေရတယ်ဆိုတိခါကုဟာတာကိုတိခါချပါသင်္ကန်းကြည့်ချော်ရတယ်လုံးနေမှာသင်္ကန်းမဝေးရဘူးတမ်းမိထားတဲ့ဥပဒေရကိုင်းနေပကံမှုကမှခါဝဲဆောက်ဆုပ်တဲ့ဥပဒေဆိုတာ80ခုနဲ့ပတ်သက်ကြတော့ထပ်တဲ့ဥပဒေရှိတယ်။အဲဒီဥပဒေဆိုတော့ပါရာကျတဲ့ဥပဒေကတော့ချုပ်လို့ရှိလို့ဗျာ။ခုကတော့သင်္ကန်းဟိုပါအကြောင်းမှုလို့ထွက်တယ်ဆိုရင်ကိစ္စကတော့ကျွန်တော်တို့ခုတော့မပေါ်ပါဘူး။အဲဒါနဲ့တခုရှိတာကတော့ခုဘာသာကိုတိတ်ခါမကြသေးတိတ်ခါမချတဲ့ကြောင့်ဆရာတော်ကြီးအားလုံးကတော့သင်္ကန်းပြန်ကြုံကြုံခွင့်ရှိတယ်လို့ကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးယူဆချက်ပါ။ဟု
တ်ကဲ့
ဒါပေမဲ့တင်ငယ်ပြန်ရုံမရုံဆွဲကြည့်တာကတော့ကာယကံဆရာတော်တွေနဲ့ပဲပတ်သက်ပါလိမ့်မယ်။ဟု
တ်ကဲ့။ဆရာတော်တွေကိုလူဝင်လဲတဲ့ကိစ္စရောသူကဥပဒေအရလူဝင်လဲတာပါလားခင်ဗျာ။အဲ့ဒါလေးနည်းနည်းရှင်းပြပါဦးခင်ဗျာ
။အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ကတော့ဘယ်ဥပဒေလူဝင်လဲဆိုတာကျွန်တော်မသိပါဘူး။အဲသာသနာရေးဆရာ policy ရေးဆုံးဖြတ်ချက်တာဖြစ်ပါလား
။ဟုတ
်ကျွန်တော်ကဘာဥပဒေလူဝင်လဲဆိုတာကျွန်တော်လုံးဝမသိ
ဘူး။ဦးနေလာနေပြီးတော့ဒီအမှုကိုလိုက်ပါဆောင်ရွက်တဲ့ခါမှာပေါ့လေ။ဆရာတော်ဥဥဒရတဘာတဲ့အတွက်ပဲဆောင်ရွက်တာဆိုပြီးတော့သိရပါတယ်ခင်ဗျာအဲ့ဒါဘာကြောင့်မလို့ပါလဲခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအင်္ဂလန်တန်ယုံကကျွန်တော်ကိုအကူအညီတောင်းခံတဲ့အတွက်ကြောင့်မလို့ဆရာတော်ဥဥဒရတူတဲ့အတွက်ပဲလိုက်ပါဆောင်ရွက်ဘာဖြစ်လို့လဲဆရာဥဥဒရအင်္ဂလန်နိုင်ငံသားဖြစ်နေလို့ပါသူ့ရဲ့အကူအညီတောင်းခံချက်အရကျွန်တော်ဆရာတော်ဥဥဒရတယောက်တည်းအတွက်ပဲလိုက်ပါဆောင်ရွက်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့တော့ဆရာအမှုအခြေအနေအရဆိုလို့ရှိရင်ပေါ့လေဒီမှာဆရာတော်ဥဥဒရကဒီအင်္ဂလန်နိုင်ငံသားဖြစ်နေတဲ့အတွက်ကြောင့်ဆိုတော့ဒီပေါ်ဒီရိုတမန်နိုင်ငံသားဦးနဲ့ဘာများကွာခြားမှုများရှိနေမှာလဲခင်ဗျဟ
ိုကျွန်တော်တို့နိုင်ငံရဲ့ဒီဇဲဦးတွေရကြုံမယ်ဆိုရှင်ပြည်မှုကျွလွန်တယ်လို့တတ်မှတ်ချက်အချက်ပေါ်တော့ဒါပြည်မှုနဲ့ဆွဲတဲ့ကိစ္စဟုတ်အဲ့လိုဟုံမျိုးမှာနိုင်ငံသားနဲ့နိုင်ငံသားခေါ်ကြပါအောင
်ဟုတ်ကဲ့
အားလုံးကဗမာနိုင်ငံလေးကိုရောက်လာလို့ရှိရင်ဗမာနိုင်ငံရဲ့ဥပဒေကိုလိုက်နာကြရမယ်ဆိုတဲ့ဥပဒေတစ်ချက်ရှိပါတယ
်ဟုတ်ကဲ့ဦးနေပါခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ